လူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေပုံမိုးလှုပ်ဆောင်နိုင်ဖို့အတွက် ICRC နိုင်ငံတကာကြက်ချင်ီကော်မတီကကချင်ပြည်နယ်မြစ်ကြီးနားမြို့မှာရုံးခွဲအသစ်တစ်ခုထပ်မံဖွင့်လှစ်တော်မှာဖြစ်ပါတယ်။သူတို့အနေနဲ့အခုချိန်ထိမြန်မာနိုင်ငံအတွင်းမှာအကန့်အသတ်မရှိလွတ်လပ်စွာသွားလာလှုပ်ဆောင်နိုင်တယ်လို့ICRC ပြောခွင့်ရပုဂ္ဂိုလ်မိုက်ကယ်အိုဘရိုင်ကပြောဆိုပါတယ်အပြည့်စုံကိုကိုဇော်ဝင်းလှိုင်ကတင်ပြပါမယ
်ဟုတ်ကဲ့ပါ ICRC အနေနဲ့ကချင်ပြည်နယ်အတွင်းလွန်ခဲ့တဲ့တနှစ်နေဝါလောက်ခရဲကလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီပေးရေးလုပ်ငန်းတွေကိုလှုပ်ဆောင်နေကြတာဖြစ်ပေမဲ့အခုမှတရားဝင်ရုံးကဖွင့်ခွင့်ရရှိတာဖြစ်ပါတယ်ကချင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့တိုက်ပွဲတွေရဲ့နောက်ဆက်တွဲအကျိုးဆက်အဖြစ်နဲ့မိုင်းထိပ်ပြီးကိုလက်အင်ကမတန်ဆွမ်းဖြစ်နေသူတွေကိုကူညီပေးနိုင်ဖို့အတွက်အခုလိုမြကျင်းနာယုံကိုဖွင့်ဖို့ဖြစ်လာတာလို့ ICRC အဖွဲ့ရဲ့ပြောခွင့်ရပုဂ္ဂိုလ်မိုက်ကယ်အိုဘရိုင်က VOA ကိုပြောပါတယ်
။ There are a number of people who are disabled as a result of mine injuries in Kachin and we started running an outreach program to try and capture those people
to ကချင်ပြည်နယ်အတွင်းမိုင်းမီပီကူးလက်ရင်ကမတန်ဆွမ်းဖြစ်နေတဲ့သူတွေအများအပြားရှိပါတယ်။သူတို့အရိုးအစစ်တွေပြန်လည်တန်မာလာရေးအတွက်ကျွန်တော်တို့အထောက်အကူပြုလုပ်ငန်းလှုပ်ဆောင်နေပြီးသားပါဒါပေမဲ့အဲ့ဒီမှာရုံးွယ်တီးတန့်ဖွင့်ပြီးကူညီပေးတာကပိုပြီးထိရောက်မှုရှိမယ်လို့ထင်တဲ့အတွက်မြကျင်းနာဆေးရုံနဲ့ပူးတွဲပြီးအခုဒါကိုလှုပ်ဆောင်နေတာပ
ါအခုလိုရုံးွယ်အသစ်ဖွင့်လိုက်ခြင်းအပြင်ကချင်ပြည်နယ်အတွင်းကကိုအင်ကမတန်ဆွမ်းသူတွေအနေနဲ့ ICRC ကဆောင်ရွက်တဲ့ကိုကာယပြန်လည်တန်ဆွမ်းရေးအစီအစဉ်တွေကိုပိုပြီးတော့လက်လန်းမီလာနိုင်မှာဖြစ်တယ်လို့ဆိုပါတယ် ICRC ကအခုလိုရုံးွယ်အသစ်ဖွင့်လိုက်တာဟာမြန်မာနိုင်ငံအတွင်းမှာကျန်းမာရေးဆောင်ရွက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့MSF နေစီမထဆရာဝန်များအဖွဲ့အနေနဲ့သူတို့ရဲ့လုပ်ငန်းတချို့ရပ်တန့်ထားလိုက်ရတဲ့အခြေအနေလည်းတိုက်ဆိုင်နေတာဖြစ်ပါတယ်။ ICRC အနေနဲ့တော့သူတို့လုပ်ငန်းတွေကိုမြန်မာနိုင်ငံကြက်ချင်ဒီအဖွဲ့အပါအဝင်အစိုးရတာဝန်ရှိသူတွေနဲ့တိုင်ပင်လှုပ်ဆောင်နေတဲ့အတွက်လွန်ခဲ့တဲ့နှစ်တွေကတည်းလုပ်ငန်းတွေပုံမတိုးချဲ့လှုပ်ဆောင်လာနိုင်ပြီးမြန်မာနိုင်ငံအတွင်းမှာ6ခုမြောက်ရုံးခွဲကိုဖွင့်လှစ်နိုင်ခြင်းလည်းဖြစ်ပါတယ်။
Like every other organization working in Myanmar and as is the case in most countries in the world we share our ideas with the authorities who
မြန်မာနိုင်ငံအတွင်းမှာဝင်ရောက်လှုပ်ဆောင်နေကြတဲ့နိုင်ငံတကာအဖွဲ့အစည်းတွေဤသူမြန်မာအာဏာပိုင်တွေနဲ့အကြံဉာဏ်တွေပလဲပြီးလှုပ်ဆောင်တာဖြစ်တဲ့အတွက်အာဏာပိုင်တွေဘက်ကလည်းလူသားချင်းစာနာထောက်ထားမှုဆိုင်ရာလုပ်ငန်းတွေမှာကျွန်တော်တို့နဲ့ပြန်လည်ပူးပေါင်းဆောင်ရွက်တာတွေဗဟုအဆင့်ရောပြည်နယ်တိုင်းအဆင့်မှာပါရှိနေပါတယ်
မြန်မာနိုင်ငံအတွင်းမှာ1986ခုနှစ်ခေတ်ကအခြေစိုက်ရုံးဖွင့်လှစ်ထားခဲ့တဲ့ ICRC အဖွဲ့အနေနဲ့တခြားရန်ကုန်မန္တလေးဖအံစစ်တွေနဲ့မြောက်ဥမျိုးတွေမှာလည်းရုံးခွဲတွေဖွင့်လှစ်ထားပြီးဖြစ်ပါတယ်။မြန်မာနိုင်ငံအတွင်းပြောင်းလဲမှုတွေလှုပ်ဆောင်လာပြီးတဲ့နောက်ပိုင်းသူတို့အနေနဲ့တခြားဒေသတွေကိုပါပုံမသွားရောက်ခွင့်ရရှိလာတာနဲ့အညီလုပ်ငန်းတွေလည်းတိုးချဲ့လှုပ်ဆောင်လာနေတာမှာ ICRC ရဲ့ဒီနှစ်အတွက်လုပ်ငန်းလည်ပတ်ဖို့ဘတ်ဂျက်ဟာအမေရိကန်ဒေါ်လာ24သန်းရှိတယ်လို့မိုက်ကယ်အိုဘရိုင်ကပြောပါတယ်။ဒါဟာမနေ့ကအသုံးစရိတ်တဲ့စာရင်40ရာခိုင်နှုန်းမြင့်တက်လာတာလည်းဖြစ်ပါတယ်ခင်ဗျာ။